ရုရှားရဲ့ဘုံကျဲတက်ခတ်မှုတွေကိုရင်ဆိုင်နေရတဲ့ယူကရိန်းနိုင်ငံမှာလေကြောင်းရန်ကာကွယ်ရေးမစ်ဆိုင်းတုံးတွေပြက်လက်မဲ့အခြေအနေနဲ့ရင်ဆိုင်နေရတယ်လို့သမ္မတဗလိုဒီမီယာဇယ်လန်စကီကပြောလိုက်ပါတယ်ပြည်ကတလအတွင်းမှာလိုပဲနေ့စဉ်ရက်ဆက်ဆက်ပြီးတော့တက်ခတ်ခံနေရမယ်ဆိုရင်မစ်ဆိုင်းတုံးတွေကုန်သွားနိုင်တယ်လို့အခြေအနေကိုမိတ်ဆွေနိုင်ငံတွေကလည်းသိရှိထားကြပါတယ်လို့မနေ့တုန်းကယူကရိန်းရုတ်တံအစီအစဉ်တစ်ခုနဲ့မင်းမြန်ကမှသမ္မတကပြောလိုက်တာပါယူကရိန်းရဲ့စွမ်းအင်လုပ်ငန်းတွေမြို့တွေကိုအဆက်မပြတ်တက်ခတ်နေတာကြောင့်အကူအညီပေးကြဖို့မဟာမိတ်တွေကိုယူကရိန်းကအကူအညီတောင်းခံထားတာသတင်းပတ်နဲ့ချေရှိနေပါပြီလေကြောင်းရန်ကာကွယ်ရေးအတွက်တက်တလော့လုံလောက်ပေမဲ့အကွာအကွယ်ပေးရမယ့်နေရာတွေကိုစဉ်းစားရွေးချယ်နေရပြီလို့လည်းသမ္မတဇယ်လန်စကီကပြောဆိုခဲ့ပါတယ်မနစ်ပိုင်းအတွင်းပြည်မျက်ကိုရောက်နိုင်တဲ့ရုရှားရဲ့ပထိန်ထက်မစ်ဆိုင်းဒုံးတွေနဲ့အထံထက်အစပေါင်းများစွာမြန်တဲ့ hypersonic မစ်ဆိုင်းဒုံးတွေကိုကာကွယ်ဖို့အမေရိကန်က Patriot ဒုံးခွင်ဒုံးစနစ်ပေးထားပေမဲ့နောက်ထပ်25ခုလောက်လိုနေသေးတယ်လို့လည်းယူကရိန်းသမ္မတကပြောဆိုထားပါတယ်အမေရိကန်ရဲ့အကူအညီတွေဟာယူကရိန်းကာကွယ်ရေးအတွက်အလွန်အရေးကြီးတဲ့အကြောင်းကွန်ဂရက်စ်တို့ကထောက်ပံ့မဲ့အစီအစဉ်ကိုအတည်ပြုပေးလိမ့်မယ်လို့မျှော်လင့်ထားကြောင်းလည်းသမ္မတဇယ်လန်စကီကပြောဆိုခဲ့ပါတယ်ခင်ဗျာ